တိုင်းသားပြည်သူအလုံးဒန်းတူညီမျှအခွင့်အရေးရရှိပြီးကိုကြမာကိုဖန်တီးနိုင်ခွင့်ရှိတဲ့ Federal ပြည်ထောင်စုတည်ဆောက်နိုင်ဖို့1948ခုနှစ်ပင်လုံစာချုပ်ပါကတိကဝတ်တွေအတိုင်းအပြောမဟုတ်ပဲလက်တွေ့ကျကျအကောင့်ထဲပေါ်ဖို့လိုတယ်လို့တိုင်းရင်းသားခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။အစိုးရနဲ့တပ်မတော်ဘက်ကတိုင်းရင်းသားတွေနဲ့အမျိုးသားရင်ကြားစေဖို့ဆောင်ရွက်နိုင်ရေးခိုင်မာတဲ့ယုံကြည်မှုတည်ဆောက်မှသာ Federal ပြည်ထောင်စုကြီးတည်ဆောက်နိုင်မှာဖြစ်တယ်လို့ထောက်ပြကြပါတယ်။မတ်ဆူမွန်ကစူးစီးတင်ပြထားတာပါ။
ဟုတ်ပါတယ်ဒီကနေ့2018ခုနှစ်ဖေဖော်ဝါရီလ12ရက်နေ့မှာကြာရောက်တဲ့82ကြိမ်မြောက်ပြည်ထောင်စုနှင့်အခမ်းအနားတွေကိုတော့မြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းဒေသကြီးမှာကျင်းပပြီးနိုင်ငံတော်သမ္မတဦးထင်ကျော်ကပြည်ထောင်စုနှင့်တဝန်းလွှာပေးပို့ပြီးတော့ပြည်သူအများလူလားတောင်းတတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးတိုင်းရင်းသားတွေကအားလုံးဝိုင်းဝန်းပူးပေါင်းဆောင်ရွက်ပေးဖို့သမ္မတရဲ့ပြည်ထောင်စုနှင့်ဦးတည်ချက်၄ရက်ပါမေကွန်းမှာတိုက်တွန်းနှိုးဆော်ထားပါတယ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအခြေခံအုတ်မြစ်ချနိုင်မှုအတွက်ရှမ်းပြည်နယ်ပင်လုံမြို့မှာ1948ခုနှစ်ဘူဂျောဆန်ကိုတိုင်ဦးဆောင်ပြီးတိုင်းရင်းသားကောင်းဆောင်တွေလက်မှတ်ရေးထိုးခဲ့ကြတဲ့ပင်လုံစာချုပ်ပါဂရိကဝတ်တွေနဲ့အညီတိုင်းရင်းသားတွေအားလုံးဒန်းတူညီမျှစွာနဲ့ကိုယ့်ကျမကိုလွတ်လပ်စွာဖန်တီးနိုင်ခွင့်ကိုပေါ်ဆောင်ပေးဖို့အရေးကြီးပါတယ်လို့ကချင်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကပြည်ထောင်စုနေမှာတိုက်တွန်းလိုက်ပါတယ
်ပြည်ထောင်စုနဲ့ဖြစ်ဖြစ်ဖြစ်စေချင်တာပေါ့နော်အဲ့ဒီအပြစ်တရားပြေဝတဲ့ပြည်ထောင်စုနဲ့ဖြစ်စေချင်ပါတယ်လက်ရှိခုနှစ်ခုနှစ်ကဘူဂျောဆန်ဂရိကဝတ်ပြေခဲ့တဲ့အတိုင်းဒီအားလုံးပူးပေါင်းနေထိုင်နိုင်တဲ့ဒီဒန်းတူညီမျှမှုခွဲခြားတဲ့ဘုံမရှိတော့ကိုကြပါကိုဖန်ပြခွင့်ရှိတယ်ကိုပဲပြသားခွင့်ကိုပဲအချုပ်ရေးရှိတယ်ဟိုဖက်တဲ့ပြည်တော်စုပုံစံနဲ့ဖွဲ့စည်းတဲ့ပြည်တော်စုမျိုးဖြစ်စေချင်တာပေါ့ပြည်တော်စုနဲ့လည်းပြည်မှာပြုတ်ပါတယ်အဲကျူးဆိုပါတယ်ပြည်မှာပြုတ်တံပူထားပါတယ်ဒါမဲ့ပြည်ဝတဲ့အစ်စ်တာရပြည်စုနဲ့ပြည်တော်စုနဲ့ဖြစ်စေချင်တာပေါ့ဗျာဟုတ်ကဲ့
ရှမ်းပြည်နယ်အစိုးရနဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်တို့ကဥဆောင်ပြီးတော့ကျင်းပတယ်ဒီကနေ့ရှမ်းပြည်နယ်ပင်လုံမြို့ကပြည်တော်စုနဲ့အခမ်းအနားကိုကိုယ်တိုင်သွားတက်ရောက်ခဲ့တဲ့ရန်ကုန်တိုင်းဗဟိုလူငယ်လုပ်ငန်းအဖွဲ့ကော်မတီဝင်မတ်ဤရွှေစင်ညွန့်ကပင်လုံစိတ်ဓာတ်နဲ့အညီစစ်မှန်တဲ့ဖက်ဒရယ်ပြည်တော်စုဖော်ဆောင်နိုင်ရေးနိုင်ငံရေးအင်အားစုတွေနဲ့အတူတိုင်းရင်းသားတွေဝိုင်းဝန်းကောင်းထဲဖော်ဆောင်ရွက်ဖို့အရေးကြီးတယ်လို့ပြောဆိုပါရတယ်
။ဒီလိုကမဟုတ်တဲ့အင်ဒိုင်းရေးကြီးတဲ့ဟိုအခန်းကဏ္ဍတကယ်ကိုတိုင်းပြည်ရဲ့တိုင်းနာအလုံးအောင်မြင်မှာမခွဲခြားဘဲနဲ့လွတ်လပ်ယူကြအောင်ဒီအောင်ဆက်ဦးဆောင်တိုင်းနာကောင်းဆောင်တွေခွဲခြားတဲ့အတွက်ဒီပြည်လုံးရဲ့အထိတ်မှကြီးရောဒါကတော့မဒီပွဲကိုတည်ရတဲ့ဓမ္မပို့ပြီးတော့ခိုင်မာတဲ့တန်တိုက်တန်ကြီးချဖြစ်တယ်။အဲ့ဒါပါလဲဆိုတော့အမားတို့ပြည်ထောင်စုကြီးကိုခိုင်ခိုင်မာမာဒီချက်ဖြစ်အောင်စူးစမ်းပြီးတော့တောင်တန်းပြည်မှာမခွဲခြားဘဲနဲ့တိုင်းနာအလုံးဂန်းတူကြီးရဲ့ခွင့်ရေးတွေရရှိဖို့မတို့ကိုယ်တိုင်လည်းစူးစမ်းဆောင်ရွက်ဆောင်ရွက်ဖို့ပို့ပြီးတော့အားမန်နေဖြစ်တယ်မတို့ကိုယ်တိုင်ပါဝင်ဆင်ရရမယ်လို့မတို့မပြောလင်းနေဘူးနော်ဒီတော့မတို့ပို့ချုပ်ကိုယ်တိုင်ဥပဒေတိုင်းနာကောင်းဆောင်နေအများစုကနိုင်ငံကိုနိုင်ငံရဲ့စီလုံးကြီးတွေတကယ်ကိုငြိမ်းချမ်းရေးတွေခံမှာဖို့တဲ့စူးစမ်းခဲ့တဲ့အထိတ်မှန်နေတာဒီမှာကိုယ်တိုင်ရောက်အမတော့အင်မတန်ကြိုးရှင်ပြီးတော့ဝန်တာဖြစ်ဖြစ်ပါလိမ့်မယ
်နိုင်ငံတော်ကြီးတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဥဆောင်ပြီးဒီမိုကရေစီပြည်ထောင်စုထူထောင်ရေးပြည်တွင်းငြိမ်းချမ်းရေးပေါ်ဆောင်နေချိန်မှာနိုင်ငံရေးတွဲဆုံဆွေးနွေးမှုတွေမှာအလုံးပါဝင်ရေးနဲ့တိုင်းရင်းသားတွေကြားယုံကြည်မှုတည်ဆောက်နိုင်ရေးအရေးကြီးဆုံးဖြစ်တယ်ဆိုတာကိုလည်းကရင်ပြည်သူပါတီရဲ့အထွေထွေအတွင်းရေးမှူးဦးစောစေဝါကလည်းပြည်ထောင်စုနဲ့သတင်းစကားပါပါတယ
်ပထမဆုံးငြိမ်းချမ်းရေးပြီးရပြီးတော့နိုင်ငံတော်ကြီးဖွံ့ဖြိုးတိုးတက်ပါစေလို့ကျွန်တော်ဆန္ဒပြုပါတယ်ပထမဆုံးနိုင်ငံတော်အတွက်ပေါ့နော်နိုင်ငံတော်အနေထားကတော့အမျိုးလေးမနဲ့ပြဿနာအမျိုးမျိုးတချို့တွေ့နေရတဲ့ကာလမှာအတိုင်းပြည်ပြည်သားတွေအားလုံးစီးလုံးညီညွတ်နဲ့ဆက်ရှိတိကျစွာနဲ့ဒီခက်ခဲတွေကျော်လွှားကြပြီးတော့ဉာဏ်သာယာပြီးတော့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတော်ကြီးရောက်ရှိတဲ့အထိအားလုံးဝိုင်းဝန်းပြီးလုပ်ကြဖို့တောင်းရှိတယ်လုပ်ကြရမယ်အဲနော်ဆက်ရှိလက်ရှိနဲ့ဒီမျိုးမျိုးရှိပေါ့ကွာနော်ဒီမျိုးမျိုးရှိအခုပြောကြည့်တို့အောင်မြင်တော့အားလုံးဆက်ရှိလက်ရှိနဲ့တိကျစွာနဲ့တယောက်တယောက်နားလည်မှုအပြည့်အဝနဲ့နိုင်ငံကြီးသားကောင်းပြည်သားဆိုရယ်ဒါဒီကျော်လောပြီးတော့တို့ဒီငင်းချမ်းတိုင်ဖို့ပြတွေ့တဲ့နိုင်ငံတော်ကြီးရရှိပါစေလို့ဆရာပြပါတယ်
ပြည်ထောင်စုနေသမရမေကွန်းပါပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံမှသည်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖော်ဆောင်နိုင်ရေးဆိုတဲ့တိုက်တွန်းချက်အပေါ်မှာတော့ဒေါက်တာတူးကြာကအမျိုးသားရင်ကြားစေရေးအတွက်ခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်မှုကအရေးကြီးဆုံးဖြစ်တယ်လို့ဆိုပါတယ
်ဒါမှမဟုတ်ဒီကြာပြည်ထောင်စုနေမိဆိုတော့ကောင်းပါလေဒါကလက်တွေ့အကောင့်တွေဖော်နိုင်ဖို့အရေးကြီးပါအဲလက်တွေ့ကိုတည်ဖော်နိုင်ဖို့ဆိုလို့ရှိရင်တော့အနိုင်တော်တင်မခံအမျိုးသားအမြဲတမ်းပြောနေတဲ့အမျိုးသားရင်ကြားစေရေးအခုအများပြည်ထောင်နိုင်ဖို့လိုအပ်တာပေါ့အဲအမျိုးသားရင်ကြားစေရေးမှာဒီတိုင်းသားတွေနဲ့ရောတပ်မတော်တွေနဲ့ရောပေါ့အမျိုးသားရင်ကြားစေရေး
ဒီဆော့ဘရမအားလုံးစစ်ကိုသဘောတူနဲ့ဒီနိုင်ငံရဲ့ပြည်နာကိုနိုင်ငံရေးဘွဲဝဲမှာဝိုင်းဝန်းဖြည့်ရှင်တဲ့နိနာကိုကျွန်တော်အားလုံးကျင့်သုံးနိုင်ဖို့တန်းတူအပ်တယ်။မဆက်တဲ့ရစုပင်လုံးလမ်းကြောင်းဟာဒါအင်တာမန်ကနဲ့လမ်းကြောင်းဖြစ်တယ်။ဒီကနေ့ကြားရောက်တဲ့86နှစ်မြောက်ပြည်တော်စုနေအခမ်းအနားကိုတော့နေပြည်တော်ပါဝင်နိုင်ငံတော်ဝန်မှာပြည်နယ်အစိုးရတွေကဦးစီးပြီးလွှတ်တော်တ